အိုဆာမာ ဘင်လာဒင် ဘယ်မှာပုံအောင်နေတယ်ဆိုတာပါကစ္စတန်အကြီးတန်းခေါင်းဆောင်တွေသိတယ်ဆိုတဲ့အထောက်အထားမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းပါကစ္စတန်မှာရှိတဲ့သူတယောက်ယောက်ကတော့ကမ္ဘာမှာအလို့အရှိဆုံးအကြမ်းဖက်သမားဘယ်မှာပုံနေခဲ့တယ်ဆိုတာသိထားခဲ့တယ်လို့သူယုံကြည်ကြောင်းပြောပါတယ်။ပါကစ္စတန်အကြီးတန်းတာဝန်ရှိသူတွေမသိဘူးဆိုတဲ့အထောက်အထားတချို့ကိုသူတွေ့ခဲ့တယ်လို့ပန်ဒဂွန်စစ်ဌာနချုပ်မှာမစ္စတာဂိတ်စ်ကသတင်းထုတ်တွေကိုပြောခဲ့ပါတယ်။အမေရိကန်အထူးတပ်ဖွဲ့တွေကအယ်ကိုင်ဒါအဖွဲ့တည်ထောင်သူကိုတုတ်တင်ဖို့ပါကစ္စတန်ပိုင်နဲ့နေနေတဲ့ဝင်ပြီးလျော့ဝက်စွာအောင်အောင်မြင်မြင်လုံနိုင်ခဲ့တာကိုနားလေသဘောပေါက်တာနဲ့အတူအဆက်ကွဲရတာဟာလုံလောက်တဲ့ထိခိုက်နစ်နာမှုဖြစ်ပြီးရပါပြီလို့သူကပြောပါတယ်။ပါကစ္စတန်ရဲ့စစ်တပ်မျိုးဖြစ်တဲ့အဘော့တာဘတ်မှာဘင်လာဒင်ကိုရှာတွေ့ခဲ့တာကြောင့်ပါကစ္စတန်စစ်ဖက်ဒါမှမဟုတ်ထောက်လှမ်းရေးတဲ့ကသူ့လူတွေကဖွက်ထားပေးတာလားဆိုတဲ့မေးခွန်းတွေထွက်ခဲ့ပါတယ်။ပါကစ္စတန်ကိုလူညုံရင်းဆိုင်ရာအကူအညီတွေနောက်ထပ်မပေးခင်မှာအကြမ်းဖက်အုပ်စုတွေကိုနှိမ်နှင်းတိုက်ခိုက်ဖို့ပါကစ္စတန်မှာတန်ဋိဌာန်အခိုင်အမာရှိရလားဆိုတာစမ်းစစ်ရေးအမေရိကန်လွှတ်တော်အမတ်တချို့ကသမ္မတဥပမာအစိုးရကိုတောင်းဆိုထားပါတယ်။